င်ကနာကိုအပြည့်ဆိုင်ရာမှာအပြင်းအထန်တုံ့ပြန်နေတော့ပြည်တွင်းငြိမ်းချမ်းရေးမရနိုင်သေးတာဟာတိုင်းပြည်စီးပွားရေးကိုတိခိုက်လာနိုင်တယ်လို့မေလာဆုံးကမ္ဘာပန်စစ်တမ်းမှာဖော်ပြထားပါတယ်။အတိုးတက်တာစွာငွေချေးယူနိုင်တဲ့အခွင့်အလမ်းနဲ့နေသားသွားနိုင်ပါလေ။နိုင်ငံများကြီးကြီးပြုံနာမှုနေသွားရင်ခုံထုတ်လုပ်မှုဗန္ဓဝေးဝန်ဆောင်မှုနဲ့စိုက်ပျိုးလေယာမှာတိုးတက်မှုနှေးကွေးသွားပါလိမ့်မယ်။ဒီနေ့တည်းမှာနိုင်ငံသားယဉ်ကျေးမြုံနာမှုဟာမြုံမှန်းထားရရဲ့တဝက်လောက်သာဝင်လာကြောင်းသိရပါတယ်။ဒါပေမဲ့ယဉ်ကျေးမှုစိတ်ဝင်စားသူတွေပုံများလာပါတယ်။လွန်ခဲ့တဲ့စက်တင်ဘာလနေပြည်တော်မှာကျင်းပတဲ့ယဉ်ကျေးမြုံနာမှုဖိုရမ်ကိုတက်ရောက်သူ1200ကျော်ရှိပါတယ်။2016မှာပြတ်ထန်းတဲ့မြန်မာနိုင်ငံယဉ်ကျေးမြုံနာမှုဥပဒေနဲ့2019မှာပြတ်ထန်းတဲ့ယဉ်ကျေးမြုံနာမှုစည်းမျဉ်းတွေကိုနိုင်ငံခြားကုမ္ပဏီတွေကကျူဆိုကြပါလေ။တပ်ပြေပို့ကို20ရာခိုင်နှုန်းကိုထုတ်လုပ်ပြီးအလုတ်သမား18ရာခိုင်နှုန်းကိုအလုတ်ပေးထားတဲ့နိုင်ငံသားလုပ်ငန်းကဏ္ဍကထောက်ခံကျူဆိုတာဖြစ်ပါလေ။ NLD အစိုးရဟာအရင်ရှိခဲ့တဲ့အဟံအတားတွေကိုလျှော့ချပြီးပုံမှန်စနစ်ကျတဲ့လုံထုံးလုံကြီးတွေကျင့်သုံးလာပါလေ
။ယင်းနည်းမျိုးနံသူအချင်းချင်းအငင်းပွားတဲ့အခါဖြည့်ရှင်းနိုင်မဲ့နီးလန်းတွေရှိလာတာဟာနိုင်ငံသားကုမ္ပဏီတွေကိုအားသင့်လောင်းရရောက်ပါတယ်။ကမ္ဘာပံအုပ်စုကလုပ်ငန်းအခြေအနေကိုစီးစစ်တဲ့အခါပို့ကုန်လုပ်ငန်းကအလုပ်သမားတွေဟာပိုပြီးထုတ်လုပ်နိုင်တာတွေ့ရပါတယ်။ဒါပေမဲ့အစိုးရပြဋ္ဌာန်းတဲ့ဥပဒေအတိုင်းလုပ်ကံရာမှာအဆင်မပြေတာကြီးလည်းရှိပါတယ်။အစိုးရစီးမင်းတဲ့အညီဖြစ်ဖို့ကြိုးပမ်းရတာဟာကုမ္ပဏီမန်နေဂျာအတွက်အလုပ်ကြီးတစ်ခုလို့ဖြစ်နေပါတယ်။ဒီကိစ္စမှာတင်အလုပ်ချိန်900ခန့်နှုန်းသုံးနေရတယ်လို့မန်နေဂျာတွေကပြောပါတယ်မြန်မာပြည်မှာလုပ်ငန်းစနိုင်ဖို့အတွက်ပြင်ဆင်ရတာကတစ်နှစ်လောက်ကြာပါတယ်လုပ်ငန်းအတွက်ညီနေရရအောင်စောင့်ရတာက6လကြာတယ်လို့ကုမ္ပဏီ3500ခန့်နှုန်းကပြောကြပါတယ်နိုင်ငံခြားကယူလာတဲ့ပစ္စည်းအောက်ခွန်ဌာနကစစ်ဆေးတာကိုစောင့်ရတာက2လလောက်ထိကြာပါတယ
်ဒါကြောင့်မို့နိုင်ငံခြားကုမ္ပဏီတွေဝင်ရောက်လာအောင်ဆွဲဆောင်ရုံနဲ့မကဘဲသူတို့ရဲ့လုပ်ငန်းခံရအစီအပြီအောင်လုပ်ပေးဖို့ကလည်းအရေးကြီးပါတယ်။နိုင်ငံခြားကုမ္ပဏီတွေဟာလုပ်ရခံရအစီအပြီတာကိုသာလူလာကြတယ်လို့ကမ္ဘာပံစစ်တမ်းမှာဖော်ပြပါတယ်။ဒေသခံကုမ္ပဏီတွေကတော့နိုင်ငံခြားယဉ်ကျေးမြို့နယ်မှုကြောင့်ဒီပညာသစ်တွေရရှိပြီးဈေးကွက်ကျေပြန့်လာလိမ့်မယ်လို့ယူဆကြပါတယ်။ယဉ်ကျေးမြို့နယ်မှုဥပဒေသစ်ကိုအများပြည်သူနားလည်လာအောင်အစိုးရကဆောင်ရွက်သင့်တယ်လို့ဆိုပါလေ။တိုင်းဒေသအစ်င့်ဝန်တန်းတွေကိုစွန့်ရည်ပြည့်တင်ပေးဖို့လိုတဲ့လို့လည်းအကြံပေးကြပါလေ။အရာကန်းတိုင်းမှာစွန့်ရည်မရှိတာထင်ရှားပါပဲ
။ဥပဒေအတရယင်းနှီးမြှုပ်နှံမှုကုညီရေးကော်မတီဖွဲ့စည်းထားတာဟာကုမ္ပဏီအားလုံးကိုဒန်းလူရည်သူအခွင့်အရေးပေးသလိုဖြစ်နေပါလေ။လုံးလုံးစင်တော့မြင်းနဲ့အကောက်ခွန်ကိစ္စဖြေရှင်းဖို့အတွက်တကယ်စွမ်းဆောင်နိုင်တဲ့အရာတန်းနဲ့ဆက်သွယ်နိုင်ဖို့ပိုပြီးအရေးကြီးတယ်လို့နိုင်ငံခြားကုမ္ပဏီတွေကမြင်ပါလေ။အဆက်အသွယ်ကောင်းရင်ကောင်းသလိုပြဿနာအခက်အခဲကိုကျော်လွှားနိုင်တာကြောင့်မညီမျှတဲ့ပြင်ဆိုင်မှုကိုအားပေးသလိုဖြစ်နေပါတယ်။အစိုးရရန်နေရနဲ့ဆိုင်တဲ့အခက်အခဲကိုကျော်လွှားရမှာလက်ပြီးလက်ယူမှုရှိတာကိုတော့ကမ္ဘာပံစစ်တမ်းမှာမဖော်ပြထားပါဘူး။ဥပဒေစည်းမျဉ်းအတိုင်းလုပ်လို့မထိရောက်ပဲအဆက်အသွယ်ကောင်းကောင်းရှိမှသာအလုပ်ဖြစ်တယ်ဆိုတာကိုနိုင်ငံသားကုမ္ပဏီ80ရာခိုင်နှုန်းကနားလည်သဘောပေါက်ကြပါတယ်။
နိုင်ငံခြားယဉ်ကျေးမြုံနာမှုဝင်လာတာများလေလေပို့ကုန်ထုတ်လုပ်မှုအားကောင်းလေလေမှုအလုပ်အကိုင်အများအပြားဖန်တီးပေးနိုင်ပါလေ။ကမ္ဘာပစစ်တမ်းကိုကြည့်ရင်နိုင်ငံခြားကုမ္ပဏီဟာဒေသခံကုမ္ပဏီတွေအလုပ်သမားနှစ်ဆလောက်ပို့သုံးတာတွေ့ရပါလေ။လောက်ကလည်းပို့ပေးနိုင်ပါလေ။ကုန်ထုတ်လုပ်သားကို700ရာခိုင်နှုန်း၊ရုပ်မှုတန်းကို300ခိုင်နှုန်းလက်ကပို့ပေးပါလေ။နိုင်ငံခြားပိုင်းများတဲ့အထည်ချုပ်လုပ်ငန်းမှာအလုပ်သမားအင်အား၄သိန်းကျော်ရှိပါသေး။ဒါကြောင့်မို့နိုင်ငံခြားယင်းနှီးမြှုပ်နှံမှုတိုးပွားလာရင်ကုန်သွယ်လုံငွေပြတ်မှုကိုလျော့ချနိုင်မယ့်အလားအလာရှိလာပါသေး။နိုင်ငံခြားယင်းနှီးမြှုပ်နှံမှုကြောင့်ရေရှည်မှာစင်ပွားအကျိုးခံရမှုတွေရှိနိုင်ပါလေ။ဥပမာအတတ်ပညာပြန်ပွားမှုဟာစင်ပွားအကျိုးခံရမှုတစ်ခုဖြစ်ပါလေ။ဒေသခံကုမ္ပဏီကိုနိုင်ငံခြားကုမ္ပဏီကသုံးရင်သုံးတယ်လို့အကျိုးရှိနိုင်ပါလေ။ဒါပေမဲ့လုံးလုံးစေတော့နိုင်ငံခြားကုမ္ပဏီတွေလိုချင်သလောက်ဒေသခံကုမ္ပဏီကကုန်ချမ်းမပေးနိုင်ပဲဖြစ်နေပါလေ။မြန်မာပြည်ဟာစီးပွားရေးလုပ်ငန်းလုပ်ရတာခက်ခဲတဲ့နိုင်ငံအဖြစ်တပ်ပတ်ခံနေရဆဲဖြစ်ပါလေ။နိုင်ငံပေါင်း190မှာ မြန်မာရဲ့တာရုတ်နိုင်ငံက190ရှိပြီးမြန်မာရဲ့ညီရနေနိုင်ငံက19နိုင်ငံသာရှိပါတယ်ခင်ဗျာ။